မကြခင်ရပိုင်းတွင်မြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ထားရေးတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အပေါ်အကဲခတ်တွေရဲ့သုံးသပ်ချက်တွေကိုတင်ပြပေးပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ2021ခုနှစ်သက်မှာပထမဆုံးတရုတ်နိုင်ငံရဲ့အစ်မြင့်အရာရှိတဦးရဲ့ခီးစဉ်အဖြစ်တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။ဇန်နဝါရီပထမပတ်တည်းလာရောက်မဲ့အစီအစဉ်အတွက်အသေးစိတ်ကိုတော့နှစ်နိုင်ငံတောင်ရှိသူတွေညှိနှိုင်းနေတော့မယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးအောင်ကိုက VOE ကိုအတည်ပြုပါတယ်
။ရေးအကြည့်ကြတော့ပြောလို့မရဘူးပေါ့နော်။ဟိုဇန်နဝါရီဖတ်ထားတယ်မှာပေါ့နော်။ဟုတ်ကဲ့ပါ။နှစ်ဖက်ကြည့်လို့မယ်ပြောလို့အတည်ကြပြောလို့မရသေးဘူးနော်။ဒါတော့ပြန်ဆက်ဆိုင်ရေးကိစ္စတွေနောက်ပြီးတော့ဒီပူးပေါင်းဆောင်ရွက်တဲ့စီမံရေးကိစ္စတွေဟိုကိုဗစ်ဟုတ်ကဲ့ဒါရီယားရဲ့ agenda ဒီပေါ့နော်
တရုတ်ထိပ်တန်းတန်တမန်ဟာအရင်ခီးစဉ်တွေလိုပဲနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံတက်မတော်ကာကွယ်ရေးဦးစီးချုပ်တို့လိုမြန်မာထိပ်တန်းခေါင်းဆောင်အနေနဲ့တွေ့ဆုံနိုင်မယ်လို့လည်းခန့်မှန်းရပါတယ်နိုဝင်ဘာ8ရက်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့ပြီးရဲ့နောက်လာရောက်မဲ့ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စကိုဆွေးနွေးဖြစ်မယ်လို့မျှော်လင့်ထားကြသလိုကိုဗစ်ကရောဂါကာဝယ်ဆေးတရုတ်နိုင်ငံကအကောင်အထည်ဖော်နေတဲ့ပိုလာမစီမံကိန်းအစိတ်အပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ညာ CMEC ပြည်တွင်းငြိမ်းချမ်းရေးနဲ့နယ်စပ်လုံခြုံရေးဒီကိစ္စတွေပါဝင်နိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရွေးကောက်ပွဲမှာတကြော့ပြန်အနိုင်ရခဲ့တဲ့ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့လာမယ့်အစိုးရတက်တန်းအတွင်းမှာလည်းဒေသတွင်းနိုင်ငံရေးစီးပွားရေးစီးရေးအရာဩဇာကြီးမာတဲ့တရုတ်နိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရမယ့်အလားအလာတွေရှိနေတယ်လို့လည်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမုခဌာနမှူးဒေါက်တာတီယာထွန်းကသုံးသပ်ပါတယ်
။ဒီအချိန်မှာသူကောင်းတဲ့ဖို့ရေငင်းချမ်းရေးရေနောက်တစ်ခါဒီဘက်ကရခိုင်ပြဿနာမှလည်းသူကပါလာတဲ့အခါမှာကျွန်တော်တို့တမ်းနဲ့ပြောမယ်ဆိုရှင် limited bandwidth လို့ခေါ်တာပေါ့နော်။သူရဲ့နောက်မျိုးဆိုတော့မဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ကနည်းနည်းတော့ဟို USB အစိုးရထက်တော့ကျွန်တော်တို့ကပို့ပြီးတော့ပေါ့တရုတ်ဘက်ကိုရန်သွားတဲ့သဘောတွေအများကြီးရှိတယ်ပြီးတော့ဟိုရခိုင် issue မှာ American နဲ့မြန်မာနဲ့နည်းနည်းတင်းမာမှုတွေဖြစ်သွားတဲ့အခါမှာကျွန်တော်တို့ရဲ့ packing ကမရှိတော့အဲ့တော့တရုတ်တမန်ကြီးလာတော့နိုင်ငံတော်တိုင်ပင်ခံကပြောတယ်ပေါ့နော်ညီညာရေးကိစ္စမှာတော့လုတ်တာတော့လုတ်ပေါ့ဒါပေမဲ့မေဇက်ကအဖွဲ့တွေကိုတော့မျက်မပေးပါနဲ့လို့တရားဝင်ပြောတယ်လေဆိုလိုချင်တာကကျွန်တော်တို့ကခြေတလန်းကဝင်သွားပြီးဖြစ်သေးကြမလို့ပြန်ဆုတ်လို့ကတော့မရတော့ဘူးနိုင်ငံရေးကိုသာတိကထားမယ်ဆိုလို့ရှိရင်ပေါ့နော်ပြောမယ်ဆိုရင်နိုင်ငံသားရေးမူဝါဒအရာဆိုလို့ရှိရင်တော့လူလို့စေအစိုးရကလည်းတောင်းလဲမရှိသေးတော့ကြောင်းမလို့ဒီအစိုးရကဒီမူနဲ့ပဲတရုတ်ရဲ့ဆက်ဆံရေးကိုဆက်သွားမယ်လို့ကျွန်တော်ကတော့ခံမနာပေါ့နော်
2019ဒီဇင်ဘာပထမပတ်မှာတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီမြန်မာနိုင်ငံကိုလာခဲ့ပြီးသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့ရောင်းဝယ်တဲ့ပူလမစီမံကိန်းတွေအကောင်အထည်ဖော်ဖို့မြန်မာတရုတ်တန်တမာဆက်ဆံရေး290ပြည့်ချစ်ကြည်ရေးပွဲတွေနဲ့အစိမ့်မြက်ကိုယ်စားလှယ်တွေအပြန်အလှန်လဲပတ်ရေးကိစ္စတွေဆွေးနွေးခဲ့ရပါ။အဲဒီခီးစဉ်မှာတက်မတော်ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ရပါ။အရင်စစ်အစိုးရတွေလက်ထက်ကစားလို့မြန်မာနိုင်ငံပေါ်စည်ရေးစီးပွားရေးအရာဩဇာလွှမ်းမိုးမှုရှိရလို့အများကယူဆထားကြတဲ့တရုတ်နိုင်ငံဟာ NLD ဦးဆောင်တဲ့ရဲသားအစိုးရလက်ထက်မှာလည်းဆက်ဆံရေးခိုင်မာအောင်တည်ဆောက်တာတွေရှိခဲ့ပါတယ်။ NLD အစိုးရအနေနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံတကာဆက်ဆံရေးမှာဗတ်မလိုက်တဲ့နိုင်ငံသားရေးမှုကိုပဲဆက်လက်ကျင့်သုံးသွားနိုင်တယ်လို့နိုင်ငံရေးလေးလာသူဒေါက်တာအောင်သိန်းမြင့်ကပြောပါတယ်။
ရှိကိုပုံမျောတယ်နောက်ကိုပုံမျောတယ်ဆိုတာမျိုးမြန်မာတော့ဆက်လုပ်မှာမဟုတ်သေးဘူးအဲ့တော့မြန်မာရဲ့နိုင်ငံရေး policy ကတော့ဘူအပြင်တော့ဒီပုံမှာပဲတည်ပြီးတော့ဒီတိုင်းပဲရှိသက်သွားနေဦးမယ်ဟိုတလောကမှာနိုင်ငံတော်နိုင်ငံပြောတဲ့အထက်မှာကိုဟာဒီကာကွယ်ရေးဝယ်ယူဖို့တက်ပတ်ပြီးတော့အိန္ဒိယကိုအခွင့်အရေးရောက်နေပြီဆိုတော့အိန္ဒိယနဲ့မြန်မာနဲ့ကြားဒီကြီးတူကြီး relation ကလည်းပဲဒီပါတဲ့ကိစ္စတွေမှာဆက်ပြီးတော့အဆက်အသွယ်ရှိနေပြီးတော့ဒီအလုပ်ဖြစ်နေသေးတဲ့ဆိုတဲ့အိပယ်ဆိုတော့မြန်မာကတော့နိုင်ငံကြီးနဲ့နိုင်ငံရဲ့ကြားထဲမှာတစ်ပတ်စလုံးနဲ့အဆင်ပြေအောင်နေရင်းနဲ့ဒီဒီမိုကရေစီပြန်ခုပြောင်းခြင်းဒီ way ဖွင့်ရတဲ့အမှုပြောင်းအဆင်ပြေတယ်လို့ဒီဒီဒီမူဝါဒကိုပဲဆက်သုံးသွားမယ်ပေါ့နော်ဆက်အလုပ်ဖြစ်နေသေးဦးမယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့
တရုတ်သမ္မတရှီကျင်းပင်ကလည်း2020နှစ်စာမှာမြန်မာနိုင်ငံကိုပထမဆုံးခီးစဉ်အနေနဲ့လာခဲ့ပြီးတရုတ်မြန်မာတန်တမာဆက်ဆံရေး290ပြည့်မှာနှစ်နိုင်ငံခီးသွားလာရေးနှစ်ကိုစတင်တော့မယ်လို့ပြောခဲ့ပါတယ်အတိတ်ကမြန်မာတရုတ်အိန္ဒိယသုံးနိုင်ငံအသီးသီးအဆိုပြုခဲ့တဲ့ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး၅ချက်ကိုလည်းအလေးထားပြောခဲ့ပြီးဒါကနိုင်ငံတကာဆက်ဆံရေးသမိုင်းမှာအရေးပါတဲ့ဖြစ်ရလို့ထောက်ပြခဲ့ပူပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့ထားတာပါ